ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေ ဆူဂါ ကအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်ဂျပန်အစိုးရအနေနဲ့နောက်ထပ်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ပြေအပြေဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂုဏ်ပြုသဝန်လာမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးတူရှိမစ်ဆူမိုတေကီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်သာမကနိုင်ငံသားရေးဝန်ကြီးဖြစ်ပါတောင်းဝင်ယူထားသူဒေါန်ဆန်းစုကြည်ကိုကိုရိုနာဗိုင်းရပ်စ်ကရောဂါကာလာတဲ့ရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲကျင်းပအပြီးမှာလွှတ်တော်မှနေရာအများစုကိုထိန်းထားနိုင်တဲ့မင်းဆန္ဒနည်းမျိုးအများစုမှနိုင်ရရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာထားပါတယ်။မနက်ပင်ပထမဆုံးကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲကိုပွင့်လင်းပြီးမျှတစွာကျင်းပရမှာအထောက်အကူပြုစီဖို့ရွေးကောက်ပွဲဆောင်ကြည့်လေးလာရေးအဖွဲ့တစ်ဖွဲ့ကိုရွေးကောက်ပွဲမတိုင်ခင်ဂျပန်နိုင်ငံကဆီလွတ်ခဲ့တယ်လို့လည်းမန်နီချီသတင်းစာကပြောပါတယ်။ရွေးကောက်ပွဲရလဒ်တရားဝင်ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းစောင့်စားနေကြပါတယ်။လက်ရှိအနာရ NLD ပါတီအနေနဲ့တနင်္ဂနွေလုံးမှာနေရအများစုနိုင်ရပြီးအစိုးရဖွဲ့နိုင်တဲ့အခြေအနေမှာအပြေအဝရှိတယ်လို့ပါတီပြောခွင့်ရသူတွေက VOE ကိုပြောပါတယ်။ရေကောက်ပွဲနောက်ဆုံးရလဒ်တွေကိုတော့နောက်ပိုင်းသတင်းပေးပို့ချက်တွေမှာစောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။